2012ခုနှစ်ဟာမြန်မာနိုင်ငံမှာအပြောင်းလဲတော်တော်များများပေါ်ထွက်ခဲ့တဲ့နှစ်အဖြစ်လေ့လာသူအများစုကမြင်ကြပါဗျာ။ဒါပေမဲ့လည်းနှစ်ကုန်ဆုံးတဲ့အချိန်အထိကတော့အဲ့ဒီပြောင်းလဲတွေရဲ့အသီးပွင့်တွေကိုလူထုအများစုကမခံစားကြရသေးပါဘူး။ဒါကြောင့်မို့လို့လေ2013ခုနှစ်မှာအဓိကအကျဆုံးလှုပ်ဆောင်ရမယ့်ကိစ္စကတော့အပြောင်းလဲတွေရဲ့အကျိုးကျေးဇူးကိုလူထုအများစုကြီးခံစားကြရဖို့ပဲဖြစ်တယ်လို့စီးပွားရေးပညာရှင်တဦးကသုံးသပ်ပါတယ်။2012ခုနှစ်အတွင်းမြန်မာစီးပွားရေးအခြေအနေနဲ့2013ခုနှစ်ရဲ့အလားအလာတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောဂဗေဒကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကနှစ်ချုပ်အထူးအစီအစဉ်အဖြစ်နဲ့တင်ဆက်ထားပါတယ်ရှင်
2012ခုနှစ်နဲ့ကျွန်တော်တို့နှိုင်းရှင်းမယ်ဆိုရင်2012ခုနှစ်ရဲ့မြန်မာနိုင်ငံစီးပွားရေးအခြေအနေတစုံလုံးတိုးတက်မှုစိုးရိမ်မှု2017နဲ့နှိုင်းရှင်းမယ်ဆိုရင်ပေါ့နော်ဆရာဘယ်လိုမျိုးတွေ့ရပါသလဲ
ခြုံပြီးတော့ပြောရင်တော့တိုးတက်တာတွေ့ပါလေတခုချင်းပြောရင်ကတော့အဲဒီတိုးတက်တာကစမှုကလက်မှုနဲ့ဝန်ဆောင်မှုကဏ္ဍရဲ့တိုးတက်မှုဖြစ်နေပြီးတော့စိုက်ပြောရတော့ရည်ကြီးတာတွေနဲ့ဆိုတော့စိုက်တိုးတက်မှုမရှိဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့အခု2012ကနေပြီးတော့ကျွန်တော်တို့2013ကိုဝင်တဲ့အချိန်မှာ2013ကိုလှမ်းပြီးတော့ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍအသီးသီးပေါ့နော်အဲ့ဒီကဏ္ဍအသီးသီးမှာအလားအလာအကောင်ဆုံးပေါ့နောက်နှစ်မှာတိုးတက်မှုအများဆုံးဖြစ်နိုင်မဲ့အလားအလာအကောင်ဆုံးကဏ္ဍဆိုရင်ရောဘယ်ကဏ္ဍရှိတယ်လို့ဆရာသုံးသပ်ပါတယ်လဲ
အခုဒီ2012အတွင်းမှာပေါ့နော်ဒီလူများဟိုပြောဆိုနေကြရင်မဲ့တိတိတသာကြီးဒီတိုးတက်တာတော့ဒီဆက်ပေးရေးပေါ့နော်တယ်လီကွန်မြူနီကေးရှင်းပေါ့တယ်လီကွန်မြူနီကေးရှင်းမှာတော့ဒီတယ်လီဖုန်းဒက်စတီကတိတိတသာကြီးတက်လာတယ်အခု2013မှာလည်းနောက်တစ်ခုတယ်လီဖုန်းကဟိုအဆင်ဆင်ရှော့ချတာပေါ့လေရှော့ချတာဆော့ဆော့ပြောတယ်နှစ်သိန်းခွဲဖုန်းတွေကအဲခြေရွာလေးအထိရောက်သွားတယ်အင်တာနက်ပါတုံးလို့ရတယ်ဆော2013မှာကတော့သူကအခုဥပဒေချမ်းကလည်းအတည်ပြုမယ်နောက်နိုင်ငံခြားရေးနှီးမြှုပ်နှံမှုတွေကဝင်လာမယ်အဲဈေးထက်ချော်မဲ့အရေးအယောင်တွေလည်းတွေ့နေရတယ်ဆိုတော့အဲတိုးတက်မှုအမြင့်ဆုံးအမြန်ဆုံးကဏ္ဍကတော့ဆက်သွယ်ရေးဖြစ်နိုင်တယ်နောက်တစ်ခုကတော့2017မှာတော့73မှာရောဟိုတယ်နဲ့တူရယ်ကအဲ့ဒေရီကမနိုင်အောင်ကိုများတယ်မနိုင်နိုင်အောင်များတော့ဒီဟိုတယ်နဲ့ကဘာလက်ခီးသွားလုပ်ငန်းကလည်းဆက်ပြီးတော့ကြီးကြီးမားမားအရှင်ဟုတ်ကဲ့မင်းနဲ့တိုးတက်နေဦးမယ်လို့ပြန်တော့ပါတယ
်ဟုတ်ကဲ့ဆရာပြောတော့တဲ့အထက်မှာတခုကကျွန်တော်စိတ်ဝင်စားတာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍနောက်တစ်ခုကဒီကမ္ဘာလှည့်ခီးသွားလုပ်ငန်းပေါ့နော်ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးအနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုတဲ့အခါမှာလက်ခံတဲ့အခါမှာတာဝန်ယူမှုရှိတဲ့တာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုမျိုးရဖို့ဘလောက်များမျှော်လင့်လို့ရပါသလဲဆရာ
2017နဲ့ရှင်တော့ဟိုဘက်အစိုးရလက်ထက်မှာတော့ဆရာတို့အဲ့ဒီဟာကိုရဖို့အလွန်လေးအလွန်ကိုခက်ခဲခဲရှိခဲ့ပါတယ်အဲ့တော့အဲ့ဒီရည်တည်နာတွေကဆရာတို့အမွေခံနေရတာပေါ့နော်အဲ့တော့အဲ့ဒီရင်းနှီးမြှုပ်နှံမှုကအိမ်ကြီးချင်းနိုင်ငံတွေဆီရပဲရရတယ်ဆရာတို့မှာပိတ်ပြည့်ရွေးချယ်ပိုင်ခွင့်မရှိဘူး။နောက်ရင်းနှီးသားတဲ့ရင်းနှီးမြှုပ်နှံသူကပဲမရရခေါ်ရတဲ့သဘောရှိတယ်။အဲ့ဒီရင်းနှီးမြှုပ်နှံသူတွေကလည်းအများအပြားတော့တဘာဝတရားစာတထုတ်ယူတဲ့လုပ်ငန်းတွေမှာပဲများတယ်။အခုတဘာဝတရားစာတထုတ်တဲ့လုပ်ငန်းတွေမှာမြင်သာထင်သာရှိဖို့ဆိုတဲ့ဟာကအခုဒီဘက်ခေတ်ကျမှအစားပြီးလုံတာတွေ့ရတယ်အဲ့တော့ခုကတော့ဆရာတို့ကရွေးချယ်ခွင့်လေးအများကြီးရှိလာပြီအဲဟိုဘက်ကလည်းအမေရိကန်ကလည်းစီးပွားရေးပြဆိုမှုတွေရုပ်တင်တဲ့လောက်ရုပ်ပြီးပြီးတကယ်အကောင့်ထဲပေါ်ဘူးပဲလက်သိပြီးမဝေးတော့ဘူးဆိုတဲ့ခါကျတော့အခုအချိန်ဟာအဲရင်းနှီးမြှုပ်နှံမှုတွေကိုဟိုအရက်တစကားပြောရင်တော့နည်းနည်းလေးခေါင်းခေါက်ပြီးရွေးဖို့အလားအလာတွေပုံများလာပါပြီ
ဟုတ်ကဲ့နောက်တစ်ခုကဆရာကကပြောတဲ့ကဘာလက်ခီးသွွားလုပ်ငန်းမှာပြီးခဲ့တဲ့ရက်ပိုင်းကပဲဒီလေရင်မတော်တဆဖြစ်မှုရှိခဲ့တယ်ဖြစ်ခဲ့ပါတယ်ဆိုတော့ကမ္ဘာလက်ခီးသွွားလုပ်ငန်းကတောက်လျှောက်မှာဒီကမ္ဘာလက်ခီးသွွားလုပ်ငန်းကဏ္ဍကရောကျန်တဲ့စီးပွားရေးပညာရှင်တွေကရောအလားအလာအတော်ကောင်းတဲ့ကဏ္ဍအဖြစ်သုံးသပ်ကြပါတယ်ဒါပေမဲ့ဒီလိုမျိုးနိုင်ငံသားကခီးသည်တွေဗမာပြည်ကိုလာတဲ့အချိန်မှာအခုလိုမျိုးလေရင်မတော်တဆဖြစ်မှုကိစ္စမျိုးတွေအတွက်မြန်မာနိုင်ငံကကမ္ဘာလက်ခီးသွွားလုပ်ငန်းကိုလုတ်ကင်နေတဲ့လူတွေခုနလိုလေချောင်းလိုင်းလုပ်ငန်းလုတ်ကင်နေတဲ့လူတွေပြည်တွင်းမှာခီးသွွားလုပ်ငန်းလုတ်ကင်နေတဲ့လူတွေဒီလုံခြုံဘေးကင်းတဲ့ကိစ္စပေါ့နော် safety issue ပေါ့ဒါနဲ့ပတ်သက်ပြီးတော့ဘလောက်ထိအလေးနဲ့ထားစဉ်းစားပြီးတော့ကြိုတင်ပြင်ဆင်မှုတွေစနစ်တကျလှုပ်ဆောင်မှုတွေလိုနေပြီလို့ဆရာသုံးသပ်ပါတယ်ခင်ဗျာ
နောက်ပိုင်းမှာတစ်ပိုင်းကတော့တော်တော်လေးကိုဒီကမ္ဘာလက်ခီးသွွားလုပ်ငန်းကမျောမှန်းထားတဲ့ညာတဲ့အခါမှာတော်တော်လေးမနိုင်မနှင်းဖြစ်နေတာတော့အမှန်ပဲဒီဂျန်တို့နောက်တော့ဒေခိုကန်တို့ဟိုတယ်တို့ပေါ့လေတော်တော်လေးကို infrastructure ပေါ့နော်ဒီတွေမှာတော်တော်လေးကိုမနိုင်မနေအင်ဖြစ်နေတော့အမှန်ပဲနောက်တစ်ခုကဒီလာမယ့်အာဆီယံအာဇာပွဲတို့နော်အာဆီယံTTC ဝေးတို့ပေါ့နော်ဒါတွေအတွက်ကလည်းအကျိုးတင်ပြဆင်းမှုတွေလုပ်နေပါတယ်အခုဒီသတော်ပြောတဲ့အတိုင်းပဲခီးသွွားလာတဲ့လုပ်ငန်းမှာလည်းအခုနေပြီးတော့ဆိုရင်တနေ့ကို3ကောက်နောက် charter flight ကြီးနေရတယ် charter flight ကလည်းအစားထင်တာပေါ့နော်ဘယ်သူမှစီးကြမှာမဟုတ်ဘူးဈေးလေးတော်တော်လေးများတယ်ဖီးတစ်ချက်ကဒေါ်လာ150 160လောက်ဖြစ်နေခါကျတော့မစီးဘူးလို့ထင်ကြပြီပဲတကယ်တကယ်ကျတော့စီးတဲ့လူများတယ်နောက်တစ်ခုကတော့ဒီလေရင်တွေက maintenance မှာလည်းသွားသွားပြုတ်ခဲ့တယ်စီးပွားရေးဆုံးမှုတွေကြောင့်မလို့လူတွေပစ္စည်းတွေဆက်နော်ဒါအခုချိန်ထိဒီပြောကမရသေးတာလည်းတစ်ချက်ပါပါတယ်နောက်တစ်ခုကတော့ accident ဖြစ်တာတော့မှန်ပါတယ်ဒါပေမဲ့တကယ်တကယ်ကျတော့ဆုံးရှုံးမှုကနည်းပါတယ်လေအများတော့ဆုံးရှုံးတာပေါ့လေအဲ့တော့တစ်ဖက်ကကြည့်ရင်ဒီလိုလမ်းမတော်တဆဖြစ်မှုတွေဒါကကမ္ဘာလေကြီးသွားလုပ်ငန်းအပေါ်မှာထိခိုက်မလားဆိုတဲ့ဆိုရင်ပူပန်မှုတွေရှိပေမဲ့အများသဘောတူတာကတော့ထိခိုက်မှုမရှိနိုင်ဘူးလို့ယူဆတယ်နောက်ဒေစီမန်ခံခွဲတဲ့အတွေ့အကြုံတွေလည်းရပါတယ်တကယ်တမ်းဆုံးရှုံးတာခီးတွေမှုပဲနဲ့ဒီခီးတွေကိုဆောင်လျှောက်ဖို့ပါလာတဲ့လမ်းညွန်ကလီမာလေးတယောက်တည်းဆုံးရှုံးလာတယ်။အဲဆိုတော့ဒါကလည်းသူကသူ့ရဲ့ခီးတွေတွေသူ့အသက်ကိုဆွတ်လို့ပို့လာဝန်ဆောင်ပေးဖို့စနေဖြစ်နေတယ်ဆိုတော့ဒီအလေးအကျင့်ကောင်းတစ်ခုပြတ်သားရောက်တယ်လို့ဒီမှာကန်ဆိုးလာတော့လမ်းပေါ်မှာသွားနေတယ်။ဆိုင်ကယ်သမားတယောက်ကတော့နော်ဒါကတော့ဝင်ဖြစ်တာပေါ့။အဲတော့ဒါကလည်းနော်ဆရာတို့မှပို့ပြီးတော့ဒီလုံခြုံရေးအန္တရာယ်သက်သာရေးကိုပို့ပြီးတော့တရီထားဖို့လုံဆော်တဲ့အခြေတည်အနေနဲ့ဆရာတော်အကောင်းမဲ့ကတုံ့တက်ပါလေ
။ဟုတ်ကဲ့2017နဲ့နှိုင်းရှင်မယ်ဆိုရင်2012ကဆရာအမြင်အရပို့ပြီးတော့အလားလာကောင်းတွေတွေ့ခဲ့ရတယ်။ဆို2013မှာဒီထက်ပို့ပြီးတော့တိုးတက်မှုရဖို့ဒီထက်ပို့ပြီးတော့လားလာကောင်းတွေတွေ့ရဖို့အတွေ့ဆရာစိတ်ထဲမှာအစိုးရင်ဆုံးတနည်းအားဖြင့်ပြောရမယ်ဆိုရင်တတိထားပြီးတော့တည်တည်ချာချာစနစ်တကျလုံးဝမဲ့ကိစ္စတစ်ခုရှိနေတယ်ဆိုရင်အဲ့ဒါဘာလို့ပြောမလဲဆရာ
။ပြောင်းလဲပြီးဖြစ်တယ်ဆိုတဲ့ဟာတော့တော်တော်များများလက်ခံပါဒါပေမဲ့ပါလဲဆိုတော့အဲ့ဒီအပြောင်းလဲတွေရဲ့အသီးပွင့်ကမခံစားရသေးတာပဲ။အပြောင်းလဲတွေရဲ့အသီးပွင့်ကဒီခုမှတနေ့ခွဲနှစ်နှစ်လောက်အတွင်းမှာဆိုတဲ့ခါကျတော့အဲလူတွေကအပြောင်းလဲတွေကိုမျောလင့်ကြတယ်။အပြောင်းလဲတွေဖြစ်တယ်ဖြစ်တာလည်းပုံပြီးမျောလင့်တယ်။နောက်အဲ့ဒီအပြောင်းလဲတွေကနေပြီးကိုယ့်အပေါ်မှာအကျိုးတရားမှုတွေရလာမယ်လို့မျောလင့်ကြတယ်။ဒါပေမဲ့တကယ်မှာတာမန်လူတွေရဲ့ဘဝကိုအကျိုးပြုတဲ့အနေထားမျိုးတိစသာမတွေ့ရအောင်အဲ့တော့အများစုမင်းဘာမှထူပြီးမပြောင်းဘူးဆိုတဲ့ခါမျိုးဟိုအတန်ထွက်တယ်နောက်ဒါလည်းဘာဖြစ်လို့လဲဆိုတော့မျောလင့်ချက်တွေရှိလာတယ်မျောလင့်ချက်တွေကြီးမားလာတယ်ကြီးမားလာပြီးတစ်ခါကမျောလင့်ထားသလောက်အချိန်တိုအတွင်းမှာဒါမဖြစ်နိုင်သေးတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒီအခက်ခဲဆုံးကိစ္စကတော့မျောလင့်ချက်တွေနော်မြင်မားနေတော့ဒီမျောလင့်ချက်တွေကိုဖြည့်ဆည်းဖို့စိန်ခေါ်မှုကအဲ့ဒါအကြီးဆုံးပဲပေါ့
ဟုတ်ကဲ့
အော်ဒီနေရာမှာတော့ဆရာကဘာဘန်ကိုကောက်နှုတ်ပြီးတော့เนาะပြောပြခြင်းပါတယ်ကဘာဘန်ကတော့เนาะဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရေးဆွဲချမှတ်အကောင့်ထဲပေါ်တဲ့နေရာမှာစွမ်းရည်နှိမ့်ကြနာကိုဆိုရင်းအဲ့တော့တမရာကြီးဟိုတနေ့ကပြောတဲ့ main goal မှာလဲအုတ်ချိုရေးပြုပြင်ပြောင်းလဲမှုလုပ်ရမယ်ဆိုပြီးတတိယဆင့်နေနဲ့ပြောတာဒါကိုအဲထင်ခတ်တယ်လို့ယူဆပါတယ်နောက်ချိန်တူအတွင်းမှာကညမန်းချက်တွေတောင်းဆိုတာတွေများလာတော့ဒီတစ်ဖက်ကနေပြီးတော့စောစောပေးတဲ့ဌာနဆိုင်ရာတွေနဲ့ဖြည့်စည်ပေးနိုင်တဲ့စွမ်းရည်တွေစွမ်းအားတွေနေတာเนาะအလေးပြင်းအစ်စ်နဲ့အသာမကျသေးတာဆိုတော့ဆရာတို့မှစိန်ခေါ်မှုတွေကတော့ရှိနေပါတယ်ဒါပေမဲ့စိန်ခေါ်မှုတွေကိုတရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်မယ်လို့ကတော့ဆရာယုံကြည်ထားပါတယ်အကောင်းဘက်ကမြင်ထားပါတယ
်ဟုတ်ကဲ့ဆရာအဖြေထဲမှာကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါသွားပါတယ်အဲ့ဒါကတော့နှစ်တစ်ကိုဝင်တော့မဲ့အချိန်မှာနှစ်ဟောင်းကဖြစ်ခဲ့ပြက်ခဲ့သမျှအခြေအနေတွေပေါ်ကြည့်ပြီးတော့နှစ်တစ်ကိုဘလောက်ထိအကောင်းမြင်မျှော်လင့်ချက်ထားသလဲဘလောက်ထိတိုးတက်မှုအလားအလာမြင်ထားသလဲဒါမှမဟုတ်ရင်တန်တရားရှိနေတော့မဲလားဆိုတဲ့အမေမျိုးကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာကတော့နှစ်တစ်မှာ2013ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍကအလားအလာပိုပြီးတော့ကောင်းလာမယ်လို့ဆရာအကောင်းမြင်မှုရတယ်လို့ကျွန်တော်သုံးသပ်ပါတယ်အဲ့ဒါမှန်ပါသလားဆရာ
ဟုတ်ပါတယ်မှန်ပါတယ်
ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
Welcome ပါဗျာ